Ukraine တွင် နောက်ထပ် ဆေး အကူအညီ ဖြစ်တဲ့ American Dollar 285 တန်း ထပ်ပြီးတော့ ပေးရမယ်လို့ Pentagon စစ်ဌာန ချုပ် က တောက်ကြနေ့မှာ ကြေညာလိုက်ပါတယ်
Department is announcing the authorization of the 24th presidential drawdown of security assistance.
Ukraine နိုင်ငံရဲ့အရေးကြီးတဲ့ လုံခြုံရေးအခြေအနေနဲ့ ကာကွယ်လိုအပ်ချက်တွေပြည့်မီစေဖို့အတွက် လုံခြုံရေးအကူအညီဖြစ်တဲ့ ဒေါ်လာ 285 တန်းကို သမရလုတ်ပိုင်ခွင့်နဲ့ 24 ချိန်မြောက်ချမှတ်ပေးလိုက်ကြောင်း ဒဟမနစ်က ဩဂုတ်လကစပြီး ယူကရိန်း အတွက်ပေးနေတဲ့ ကာကွယ်ရေးဌာနရဲ့ စစ်သုံးပစ္စည်းတွေ ထပ်ပေးဖို့ဖြစ်ကြောင်း ပန်နဂန်လက်ထောက်ပြောခွင့်ရ Sabrina Singh ကကြေညာလိုက်တာဖြစ်ပါတယ် အခု တောက်ကြံနဲ့ American ကာကွယ်ရေးဌာနက ချပေးလိုက်တဲ့ ထဲမှာ အလွယ်တကူရွှေ့ပြောင်းပစ်ခတ်နိုင်တဲ့ HIMARS အစစ်မြေလက်နက်ပစ္စည်းတွေ အဆက်မပြတ်ပစ်ခတ်နိုင်တဲ့ 155 မမ အမြောက်တွေ အဝေးရင်းတန်ကားဖြတ် မိုင်းတွေ တန်ရက်ကကားတွေနဲ့ လက်နက်ငယ်တွေ ပါဝင်တယ်လို့ လည်းပြောပါတယ် Ukraine မှာ Michael Lafkani Kharsenthi ခြေပြန့်တဲ့ စစ်နေနာတွေမှာ ခုခံစစ်နဲ့ တွန်းလှန်နေတဲ့ Ukraine တပ်သားတွေဟာ စစ်လက်နက်ပစ္စည်း မလုံလောက်မှုနဲ့ ရင်ဆိုင်နေရပြီးတော့ သူတို့က ခြေတောင့်ဖြင့် Russia ဘက်က 9000 ပြန်ပစ်နေတယ်လို့ Ukraine တိုက်ခိုက်ရေးသမားတစ်ယောက်က ပြောပါတယ် တောက်ကြံနေမှာပဲ Russia ကာကွယ်ရေးဝန်ကြီး Sergei Shoigu က Ukraine မှာ တိုက်ခိုက်ဖို့အတွက် အရန်တပ်သား 3000 ဆုဆောင်းနေတာ ပြည့်သွားပြီလို့ ကြေညာလိုက်ပါတယ်